Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ်ဇွန်လ19ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ Internet နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ဗျာတပတ်ဒီမနက်ခင်းသတင်းတွေကိုကိုချောင်းနဲ့အတူကြီးညာပေးမှာပါအမေရိကန်ပြည်ထောင်စုဟာရွှေပြောင်းအခြေချသူတွေနေထိုင်ရာစခန်းတစ်ခုမဟုတ်သလိုဒုက္ခသည်တွေကိုလက်ခံထားရနေရာတစ်ခုလည်းမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာဟာတနင်္လာနေ့မှာရခိုင်ပြည်နယ်ကိုရောက်ခဲ့ပြီးတနင်္လာနေ့မှာတော့မောင်တော်ဒေတာရင်းနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေတာအထိပါတွားရောက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီ
ကောင်းပါပြီရှင်လောက်ချန်တက်ပြတ်ခံရတဲ့ NLD ဥပဒေအကြံပေးရှင်းနေကြီးဥကိုညီရဲ့အမှုနဲ့ပတ်သက်လို့ရန်ကုန်တိုင်းတရားလွှတ်တော်ကစီရင်ကင်တွယ်ပုံကိုအားရကျေနပ်မိတယ်လို့တရားလိုရှင်းနေအကျိုးဆောင်ကပြောလိုက်ပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်တရားသူကြီးဟာနော်သူရှေ့မှာရောက်လာတဲ့ကိစ္စမှာအမှုမှာပေါ်ပေါက်နေတဲ့တက်တဲ့ခံရက်တွေအတိုင်းသူရဲရဲဝံ့ဝံ့ဆောင်ရွက်သွားတယ်ဘသူမျက်နှာမှမထောက်ဘူးဘသူဘက်မှမလိုက်ဖက်နဲ့ဥပဒေမျက်နှာ
အပြည့်စုံကိုတော့သတင်းစီစဉ်နောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်ဖန်စီခန် writers သတင်းတောင်နှစ်ဦးရဲ့နောက်ဆုံးဒီရုံးတင်စစ်ဆေးချက်တွေနဲ့ပတ်သက်လို့လည်းတင်ပြပေးမှာပါဒါအပြင်ဒီကနေ့မှာကြားရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲတွေကိုနိုင်ငံတကာမှာကျင်းပခဲ့တဲ့အကြောင်းကိုလည်းကြားမှာပါရှင်။အခုတော့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျောင်းတို့ကပြောပြမှာပါရှင
်။ American နဲ့ Mexico နယ်စပ်ဒေသမှာအထောက်ထားမပါဘဲ American နိုင်ငံတွင်းကိုဝင်ရောက်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့ခွဲပြီးတကွဲတပြားစီထိမ့်သိမ်းထားတဲ့ကိစ္စအတွက်လူတွေဒေါသထွက်နေကြချိန်မှာပဲ American ပြည်ထောင်စုဟာရွှေပြောင်းအခြေချသူတွေနေထိုင်ရာစခန်းတစ်ခုမဟုတ်သလိုဒုက္ခသည်တွေကိုလက်ခံထားရနေရာတစ်ခုလည်းမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။သမ္မတအင်ဂျူအရှိခမဆောင်မှာအမျိုးသားအာဂါတာဆိုင်ယာကောင်စီအစည်းအဝေးအတွင်းသမ္မတထရမ့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတကဥရောပမှာဘာတွေဖြစ်နေတယ်လဲ။ဒီလိုအဖြစ်မျိုးသူ့လက်ထက်မှာအမေရိကန်ပြည်ထောင်စုထဲမှာအဖြစ်မခံနိုင်ဘူးလို့လည်းသမ္မတကသတိပေးခဲ့တာပါ။အစောပိုင်းကလည်းဒုက္ခသည်တွေအများအပြားလက်ခံထားတဲ့ဂျာမနီနိုင်ငံမှာရွှေပြောင်းအခြေချသူတွေနဲ့ဆက်နွယ်ပြီးရာဇဝတ်မှုကင်းတွေတိုးလာတယ်လို့သူ့ရဲ့ Twitter မှာဖော်ပြထားတာဖြစ်ပါတယ်။မိဘတွေနဲ့ခွဲပြီးတွေ့တပြားစီအထင်းသိမ်းခံနေရတဲ့ကလေးရေအတွက်က2000နီးပါးလောက်ရှိပါတယ်။
အမေရိကန်ပြည်ထောင်စုကိုနေဆက်ဖြတ်ကျော်ပြီးတော့တရားမဝင်ရောက်လာခဲ့ကြတဲ့သူတွေထဲမှာကလေးငယ်တွေနဲ့သူတို့ရဲ့မိဘတွေကိုတီးကြစီခွဲခြားစေတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားပွဲရာမူဝါဒကိုအမေရိကန်သမ္မတဂရိုဟောင်း3ဦးကအပြစ်တင်ဝေဖန်လိုက်ကြပါတယ်ဒီဝါဒဟာရက်ဆက်ပြီးတော့လူချင်းဝင်တယ်မညီညွတ်ဘူးသူ့အတွက်ယဉ်နှင့်စေရတယ်လို့သမ္မတဂရိုဟောင်းလောရာဘုရှ်ပြောဆိုချက်ကိုတနင်္ဂနွေနေ့ထုတ် Washington Post သတင်းစာမှာဖော်ပြထားပါတယ်သမ္မတဂရိုဟောင်းနောက်တစ်ဦးဖြစ်တဲ့မီရှယ်အိုဘားမားကလည်းလောရာဘုရှ်ပြောဆိုချက်ကို Twitter လူမှုကွန်ရက်ကနေတဆင့်ထပ်ပြီးတော့ဖော်ပြခဲ့ပါတယ်။သမ္မတဂရိုဟောင်းနောက်တစ်ဦးလည်းဖြစ်2016ခုနှစ်ရွေးကောက်ပွဲမှာတုန်းကလည်းသမ္မတလောင်းဖြစ်ဝင်ရွေးခံခဲ့တဲ့ Hillary Clinton ကလည်းအမေရိကန်ပြည်ထောင်စုတောင်ပိုင်းနေဆက်မှာဖြစ်နေတဲ့အခြေအနေတွေဟာလူသားချင်းစာနယ်မှုဆိုင်ရာပဋိပက္ခဖြစ်ပြီးတော့လူချင်းဝင်နယ်လဲဆိုင်တဲ့ကိစ္စသက်ဆိုင်ရာမိသားစုတွေအတွက်ကြောက်စရာကောင်းတဲ့ကိစ္စလည်းဖြစ်တယ်လို့တင်းနာနေတုန်းကပြောပါတယ်။လက်ရှိသမ္မတဂရိုမီလနီယာထရမ့်ကလည်းသူ့ရဲ့ခင်မွန်းဝါဒနဲ့ပတ်သက်ပြီးတော့သဘောမကျတဲ့အကြောင်းကြီးညာချက်ကိုပြောခွင့်ရအမျိုးသမီးကနေတဆင့်တင်းနာနေတုန်းကကြီးညာပါတယ်။အမေရိကန်နိုင်ငံကိုတရားမဝင်ရောက်လာဖို့ကြိုးစားကြတဲ့မိဘတွေနဲ့ကလေးတွေတီးကြားစီဖြစ်ရတဲ့ကိစ္စဟာစိတ်မကောင်းစရာကိစ္စပါလို့သမ္မတထရမ့်ကတင်းနာနေတုန်းကပြောပါတယ်။ဒါပေမဲ့သူ့ရဲ့မူဝါဒကိုတော့ပြင်မဲ့လက္ခဏာမပြပါဘူး။နေကြားမရှိတဲ့နိုင်ငံဆိုတာဟာနိုင်ငံလို့တောင်ပြောလို့မရဘူးအမေရိကန်ပြည်ထောင်စုလုံခြုံစိတ်ချဖို့ရေကျွန်တော်တို့လိုလားတယ်အဲ့ဒါအတွက်နေဆက်ကနေတဆင့်စတင်ရမယ်လို့ဆိုပါတယ
်မတိမငင်းဖြစ်နေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနဲ့နေဆက်နားမှာရှိတဲ့မန်ဘစ်ဒေတာမှာအ American Piron Sune, Turkey Nanganja, Lula Sone, Pubon Luxon Tome, Kinley, Season Diego, Satin, Labilo, Pentagon Sitana Juga, Vioigo Tanila Nima, Pioja Kibari, American got the pet, Turkey got not the Pema, Tawan Yupi, Kinley Nibarello, Pentagon Sitana Juk, Pioguna, Eric Faronga, Piojara Pipari, Kinley Tedrigo, Mambich Mue, and now pet Chama near Chata Relu, Pentagon got Piobari, Eddie Dita, Quetra, Jubani, Guts Tapuri, Tangio Tarini. Turkey, Syria, Neza, Dita, Machia, Syria, Pechanga, Mambich Mugu, Turkey, Tadriga, Pima Tabi, Sisson, Domelo, Turkey, Tamara, Receptor of Adawanga, Pio Target, Apipari, Eri Neza, Dita, Go, Syria, Guts, Tadriga, Tencho Tara, Pitalo, IS, Situ, Jarigo, Mipchen, Nayetre, American Tadrigale, Mambich Muma, Tasre Tara, Pipari.
Kamaboga, yet to Yatatana. ပိုင်ဆိုင်သူတွေရဲ့ 40% ကနေဟာအမေရိကန်နေဖြစ်ကြတယ်လို့အစည်းအဝေးခန်းစာတက်တဆောင်မှာဖော်ပြထားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာခြေစိုက်လက်နက်ငယ်ဆိုင်ရာစစ်တမ်းကောက်ယူတဲ့အဖွဲ့ရဲ့တင်းနာနေကထုတ်ပြန်တဲ့အဲ့ဒီအစည်းအဝေးခန်းစာအရအမေရိကန်ကရပ်သူရပ်သားတွေမှာတနက်လက်ပေါင်း
59% American Yatana Zigoga, Gimayo Nemaka, Tula Tujarello, Sin Kanza, Yeta do Akron Krupka, then a cinema, Piogabare, American Bidonzu drain, Satin, Jounduin, Lumia Piacin, Yarimatanat in a Picamude, Doshaws of the Rupila Gavido, Lute, Somurile, Miapia Lager, and now Pintana Tencho Ye, Pioso, Nico Muriga, American and Logama, Yeti, take tankes at the Pilanibare.
Pure American, the Menepa Nimavala seasonigo, Menechao Nagani brought Kunanaiti. Lightometer 32 kHz 933 Lightometer 40 kHz 983 Lightometer 48 kHz 635 နဲ့ ဒုတိယ 나이 ဝက်မှာ Lightometer 190 kHz 1505 တို့ ကနေ ထုတ်လွှင့်ပေးနေပါတယ် မနေ့ 7 နာရီ ကနေ 9 နာရီ ထိ ပြန် လည် ထုတ်လွှင့်ချက် ကိုတော့ Lightometer 20 25 32 တို့ ကနေ ဖမ်းယူနိုင်စေမယ်
View American Danga မနေ့ ခင် သတင်းတွေကို ဆက် လက် ကြီးညာနေပါတယ် Juna Senyanika, Yamanangan Kissing, who sat and get a Kulatamka, Dream Mucho, Yamanangan Sanya Tukuzele, Christine Scratchner, Bugna Hart, Tanil Renega, Yakampine, Sitrim, Yoko, Yakepi, Tanil Anima, Romondo, Tita Rene, Bangladesh, Mima, Nezet, Tita Guba, Toyo Kebari, Tanil Anima, Tambu Lewegani, Nanangan Nezet, Jopet, Drago, Toyo Kedalu, Eri Dita Mapunita, Doka, the Piane, Lekan, Sakango, Chishu Kebari, Nename, Mianama, Nitan Durineba, Dresson Geraba. Panobian Juyago Doyle Kebi, Ayan Sanctuary Retreat, Disalpini, Season Nego Gishu Gedalu, La Pokong Yais Kango, Lejahelian, Leji Gabari, Monoke, Otoye, Muyoma, Champion Hure, Dran, Tasumari, Slam Pada Wendry, Hainu Pada Wendry, Mutana, Midazuri, Bapawane, Yakan Pinarin, Lumu, Taiwan, Tonsune, Dresson Gedalu, Mondoke, Otoye Muga, Piwego, Piobari. Miss Bugnan at Puya Nanganja, when you turn like a Dawan Shidu Renet to Jonah, second yet, the name Renega, Sidrigo, Yawla, get up, Chippy. The kind of thing that we need your Unibu, Bowen, Sue, up, Dawan Shidu Renet, dress on Gabari, Dabian, Takabian, Muslim Joka, there's a Kango, Dow, Catalo, Mabon, Doka, there's a Kango, Dow, be Doka, there in a Trigarama, Ocha Yongo, Dow, Kabi, Ocha Net. INGO Query got down she do need an address on Gabiro, Miss Bugnan at Puya, Danila Niyama by Jango Piangabari. The morning I sent two jambe pokopi, April and now my sudden town beer can and Miss Bugnaha, Juna, Saton Yaniga, Nangano Timing and Pogo, Tons and Sujin together. Tamara Gawi, Uzijo, Bojo, Mujimia online, June Sangayanima, Dressomare, the morning I'm a keys and peace on and Miss Bugnaha, Bangladesh, Keys and Maba, Bangladesh Nangan Coxes, Pazati, Damashi, Ronja Duka, Derigo, Kese, Kuni Botre, a Yediji looks on Jabu, Gula Tamaga, Dream Mujo, ye, a two goes a regani.
ဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်ကုလသမဂ္ဂတွင်မှုချုပ်မစ္စတာအန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာပံဥက္ကဋ္ဌဂျင်မျောင်းခင်တို့ဟာအခုလာမယ့်ဇွန်လ 1 ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်ဇာတိသမရှိတဲ့ရိုညာဒုက္ခသည်စခန်းတွေကိုတွားဖို့ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
၃ရက်ကြာခီးစဉ်နဲ့ရောက်လာဖို့စီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအရာရှိတွေကပြောတဲ့အကြောင်း New Age သတင်းမှာရေးသားထားပါတယ်။ရညာဒုက္ခသည်တွေပြန်လည်ထူထောင်ရေးကမ္ဘာ့ဘဏ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားသဘောတူလက်မှတ်ရေးထိုးကြဖို့မျှော်လင့်ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးအမ်မာမူဟစ်ကသတင်းတောက်တွေကိုတင်လာတဲ့ကပြောခဲ့ပါတယ်။အမေရိကန်ဒေါ်လာတန်း400 500လောက်ထောက်ပံ့ဈေးတွေကမ္ဘာဘဏ်ကပေးသွားလိမ့်မယ်လို့လည်းဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးကခန့်မှန်းတယ်လို့ဆိုပါတယ်။ ADB လို့ခေါ်တဲ့အာရှဖွံ့ဖြိုးရေးဘဏ်ကလည်းရုညာဒုက္ခသည်ပြန်လည်ထူထောင်ရေးစီမံကိန်းတစ်ခုကိုလှုပ်ဆောင်ဖို့သဘောတူထားတဲ့အကြောင်းနဲ့အဲ့ဒီစီမံကိန်းဟာဒေါ်လာတန်း400လောက်ကုန်ကျမှာဖြစ်ပြီးအဲ့ဒီထက်ကတဝက်ကိုချင်းငွေဖြစ်ပေးမယ်လို့လည်းဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးကပြောပါတယ်။ရုညာဆိုတဲ့အသုံးအနှုန်းကိုမြန်မာဆိုရကတော့အတိအမှန်မပြုတ်ပါဘူး။ကုလသမဂ္ဂတွင်မှုချုပ်မစ္စတာကူဒက်ဆာအရင်တုန်းကလည်းရိုညာဒုက္ခသည်တွေစခန်းတွေကိုရောက်ခဲ့ဘူးပါတယ်ဒါပေမဲ့လည်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအနေနဲ့သူရောက်ခဲ့ဘူးတာပါအခုခီးစဉ်ကတော့ကုလသမဂ္ဂတွင်မှုချုပ်အဖြစ်ပထမဆုံးချိန်သူရောက်လာမဲ့ခီးစဉ်ဖြစ်ပါလိမ့်မယ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌနဲ့ကုလတွင်မှုချုပ်တို့ခီးစဉ်တွင်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဘဏ္ဍာရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံသွားမယ်လို့တန်တမန်တွင်ရက်ွက်တွေကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်ကလည်းသတင်းတွေမှာဖော်ပြထားပါတယ်
အဖန်စီခဲရိုက်ဂျာစ်တရင်သမားတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဂျူလာ16ရက်နေ့တနင်္လာနေ့က One World Media အဖွဲ့ကဆုချီးမြှင့်လိုက်တယ်လို့ Society of Publishers in Asia အာရှဒေသရင်းထုတ်ဝေသူများအဖွဲ့ကကိုဝါလုံးအပါအဝင်ရိုက်ဂျာစ်တရင်သမားတွေကိုဆုချီးမြှင့်ခဲ့ပါတယ် One World Media က2018ခုနှစ်နိုင်ငံတကာတရင်သမားစုကိုကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုချီးမြှင့်ခဲ့တာဖြစ်ပြီးတော့ဒီစုဟာဖွံ့ဖြိုးဆဲနိုင်ငံတွေကသတင်းတွေကိုရေးသားဖော်ပြတဲ့နိုင်ငံတကာသတင်းသမားတွေကိုဂုဏ်ပြုတဲ့ဆုဖြစ်ပြီးကမ္ဘာတဝန်းတရားမျှတမှုနဲ့ဒဏ်လူညီမျှရေးမြင့်တင်ပေးတာနဲ့ယဉ်ကျေးမှုဆန်နားလည်မှုလို့ရှိတဲ့သူတွေကိုဆုချီးမြှင့်တာဖြစ်ပါတယ
်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါ။ရှေ့နေကြီးဥကိုနီကိုပြစ်ခတ်လောက်ကြံမှုမှာဖမ်းဆီးတရားရုံးတင်စစ်ဆေးခံရတဲ့တနက်သမားကြည်လင်းနဲ့ပူပေါင်းကြံစီသူအောင်ဝင်းစော်တို့နှစ်ဦးပေါ်မှာတင်ထားတဲ့ရာဇဝတ်ပြစ်မှုဆွဲချက်အမိန့်အားလုံးနှီးပေါင်းကိုရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကထပ်မံအတည်ပြုလိုက်ပါတယ်။အခုလိုတိုင်းတရားလွှတ်တော်ရဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်အမိန့်ဟာဥပဒေအတိုင်းရဲရဲဝံ့ဝံ့မှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ကျင်းနဲ့အားရမိကြောင်းနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးပြန်လည်တက်မှတ်ဖို့ပြုပြင်ပြောင်းလဲရေးအစပြိုးလာပြီးလို့ဥကိုနီအကျိုးဆောင်ရှေ့နေတွေကကြိုဆိုလိုက်ပါတယ်။မက်ကျောင်းဆောင်ကိုဆက်ပြီးတော့နားဆင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥကိုနီကိုရန်ကုန်မင်္ဂလာတုံးလေးစိတ်မှာ2018ခုနှစ်ဇန်နဝါရီလကတနက်နေ့ပြစ်ခတ်လောက်ကြံခဲ့သူကြည်လင်းနဲ့သူ့အမှုတွဲတွေကိုမြောက်ပိုင်းခရိုင်တရားရုံးကချမှတ်ထားတဲ့စွဲချက်အမိန့်တွေကိုထပ်မံအတည်ပြုကြောင်းရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကအပြည့်သက်ဆုံးဖြတ်ချက်ပေးလိုက်တာပါမြောက်ပိုင်းခရိုင်တရားရုံးကတင်ထားတဲ့စွဲချက်တွေကတော့တနက်သမားကြည်လင်းကိုလူသတ်မှုရာဇသက်ကြီးပုံမှ302နဲ့အပိုက်ခွဲပါအချက်တွေနောက်ပူပေါင်းကြံစီတဲ့အောင်ဝင်းစော်ကိုလည်းရာဇသက်ကြီးပုံမှ302ပါအချက်တွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒီဆွဲချက်တွေအတိုင်းဆက်လက်စစ်ဆေးဖို့ရန်ကုန်တိုင်းတရားလွှတ်တော်တရားသူကြီးဦးအောင်နိုင်ရဲ့အမိန့်ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းဥက္ကိုနီရဲ့အမှုလိုက်တရားလွှတ်တော်ရှေ့နေဦးခင်မောင်ထေကတရားရုံးပြင်ပမှာသတင်းတောက်တွေကိုအခုလိုပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်တရားသူကြီးဟာနော်သူရှေ့မှာရောက်လာတဲ့ကိစ္စမှာအမှုမှာပေါ်ပေါက်နေတဲ့တက်တဲ့ခံချက်တွေအတိုင်းသူရဲရဲဝံ့ဝံ့ဆောင်ရွက်သွားတယ်ဘသူမျက်နှာမှမထောက်ဘူးဘသူဘက်မှမလိုက်ဖ ೇನೆ ဥပဒေမျက်နှာကိုတစ်ခုပဲကြည့်ပြီးတော့ဆောင်ရွက်လာတဲ့ကိစ္စမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ကြိုးစားပါတယ
်ဒါပေမဲ့လည်းအောင်ဝင်းစော်အပေါ်တင်ထားတဲ့နောက်ထပ်ဆွဲချက်တစ်ခုဖြစ်တဲ့လက်နက်ဥပဒေပုံမှ19ပါအချက်တွေကိုတော့ရန်ကုန်တိုင်းတရားလွှတ်တော်ကပယ်ဖျက်လိုက်ပါတယ်ဒါနဲ့ပတ်သက်လို့ရှေ့နေဦးခင်မောင်ထေကအခုလိုရှင်းပြပါတယ
်လက်နက်မှုနဲ့ပတ်သက်ပြီးတော့အောင်ဝင်းစော်ပယ်ဖျက်ပေးလိုက်တယ်ဘာဖြစ်လဲလဲဆိုတော့ဒီထဲမှာဒါနဲ့ပတ်သက်ပြီးတော့တက်တဲ့ကံအထောက်အထားမရှိဘူးလို့တရားရုံးကသုံးသပ်တွေးရှိတဲ့အတွက်ဒီဟာနဲ့ပတ်သက်ပြီးတော့လွှတ်တော်ကနေပြီးတော့လက်နက်မှုနဲ့ပတ်သက်တဲ့ပုံမှောက်ပဲဖျက်ပစ်လိုက်တယ်
။ဥက္ကိုနီလှုပ်ကြံခံရမှုမှာပူပေါင်းကြံစီလှုပ်ဆောင်မှုဆိုတဲ့ပုံမှား34နဲ့ဆွဲချက်တင်ခံထားရတဲ့ဇေယျဖြိုးကတော့ပြစ်မှုကျူးလွန်သူကိုအားပေးကူညီမှုပုံမှား109နဲ့ပြောင်းလဲပေးလိုက်တယ်လို့ရှေ့နေဦးခင်မောင်ထေကပြောပါတယ
်။ကျွန်တော်တို့လည်းကျင့်တတ်တယ်လို့ပဲကျွန်တော်ပြောပြရစီ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လေးစိတ်မှာကြည်လင်းရှိနေတယ်အောင်ဝင်းစော်ရှိနေတယ်ကြည်လင်းအောင်ဝင်းစော်နဲ့ကလွဲလို့ဘသူနဲ့မှအပတ်သက်အဆက်ဆက်မလုပ်ဘူးသူတို့နှစ်ယောက်အတူတူပဲဆိုတာကိုကျွန်တော်ကမြင်သားနေတယ်ဒီအပေါ်မှာသူတို့နှစ်ယောက်ကြိုတင်ကြံစီပြီးတော့အကုန်လုံးပူးပေါင်းဆောင်ရွက်ခဲ့တဲ့မြင်တဲ့အတွက်သူ34နဲ့ဆွဲချက်တင်ထားတယ်အလားတူပဲစ ဇေယျဖြိုးဟာအမှုမှာပတ်သက်မှုရှိတယ်ဆိုတဲ့အကြောင်းအထောက်အထားတွေတော့ရှိတယ်သို့တော်ညာလည်းပဲအမှုဖြစ်တဲ့နေရာမှာသူမရှိဘူးနော်34အရာဆွဲချက်တင်နိုင်လောက်တဲ့အနေအထားမှာမရှိဘူးဇေယျဖြိုးရဲ့အနေအထားဟာနော်ပြစ်မှုကျူးလွန်တဲ့ကိစ္စမှာသူစိတ်တပိုင်းပတ်သက်ကူညီတယ်ဆိုတဲ့အကြောင်းအရာကြောင့်ဆိုရင်တရားကိုယ်နဲ့ဆွဲချက်တင်ရမယ်ဒါလည်းအမှန်ပဲဗ
ျအဝင်းစော်ရဲ့အကိုဖြစ်သူအချုပ်လွတ်အမခံရရှိထားတဲ့အဝင်းထွန်းကိုတော့မူလဆွဲချက်ဖြစ်တဲ့ပြစ်မှုကျူးလွန်သူတွေကိုလွတ်မြောက်ဖို့ကူညီပေးခဲ့တဲ့ပုံမှာ212နဲ့ပဲဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။တနက်သမားကြည်လင်းနဲ့အပေါင်းပါအဝင်းစော်တို့ကသူတို့အပေါ်တင်ထားတဲ့ဆွဲချက်တွေကိုမချေနှက်တဲ့အတွက်ပြောင်းလဲပြင်ဆင်ဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။သူတို့နှုတ်လုံးရဲ့လျှောက်ထားချက်အလုံးကိုတရားသူကြီးဥကောင်နိုင်ကပယ်ချခဲ့ပြီးမူလတရားရုံးရဲ့ဆွဲချက်အမိန့်ကိုထပ်မံအတည်ပြုခဲ့တာပါ။တစ်ဖက်မှာလည်းကြည်လင်းအောင်ဝင်းစော်နဲ့အကိုဖြစ်သူအောင်ဝင်းထွန်းတို့အပေါ်မြောက်ပိုင်းခရိုင်တရားရုံးကချမှတ်ခဲ့တဲ့ဆွဲချက်တွေနဲ့ပတ်သက်လို့လောက်ကျန်ခံရတဲ့ဥကိုနီရဲ့ဇနီးဒေါ်တင်အေးကပြင်ဆင်ပေးဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုလျှောက်ထားခဲ့တာကိုလည်းတရားရုံးကပယ်ချခဲ့ပါတယ်။အလားတူတနက်သမားကြည်လင်းကိုအိုခဲနဲ့လိုက်လံပစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်တနက်ထိမှန်တိဆုံးခဲ့တဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇနီးကလည်းဆွဲချက်တီပြင်ဆင်ပေးဖို့လျှောက်ထားချက်ကိုတိုင်းတရားလွှတ်တော်ကပယ်ချခဲ့ပါတယ်။ဒါပေမဲ့လည်းတရားသူကြီးဦးအောင်နိုင်အနေနဲ့ဥပဒေကြောင်းအရမှမှန်ကန်ကန်ဆုံးဖြတ်ခဲ့တယ်လို့မြင်ကြောင်းဥကိုနီရဲ့အကျိုးဆောင်ရှေ့နေတွေကပြောပါတယ်။အခုလိုတိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုကျေနှံ့မှုမရှိသူတွေအနေနဲ့နောက်တစ်ဆင့်ပြည်ထောင်စုတရားလွှတ်တော်ချုပ်အထိအယူခံလျှောက်ထားနိုင်ပါတယ်။ဥကိုနီလောက်ကြံခံရတဲ့အမှုကိုရုံးတင်စစ်ဆေးနေရမှာအချိန်တစ်နှစ်ခွဲကျော်ကြာနေပါပြီ။တရားလိုပြတက်တေစုစုပေါင်း80ကိုမြောက်ပိုင်းခရိုင်အထူးတရားရုံးကစစ်ဆေးပြီးတဲ့နောက်ဆွဲချက်အမိန့်တွေကိုချမှတ်ခဲ့တာဖြစ်ပြီးဒီလဂျွန်လကုန်ပိုင်းမှာအပြည့်အစုံအမိန့်ချမှတ်ဖို့ရှိတယ်လို့တရားရုံးနဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပါတယ်ရှင်။ခုဆက်လက်ပြီးတော့အဖန်စီခံရိုက်တာသတင်းတောင်နှစ်ဦးရဲ့ယုံချင်းနောက်ဆုံးအခြေအနေကိုလည်းပြောပြမှာပါကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးရဲ့အမှုကိုမနေ့က28ကြိမ်မြောက်ယုံချင်းမှာတရလိုဘက်ကနောက်ဆုံးတက်တွေကိုစစ်ဆေးခဲ့တာဖြစ်ပြီးလာမယ့်ဇူလိုင်လ2ရက်နေ့မှာတော့နှစ်ဖက်ရှေ့နေတွေကဆွဲချက်တင်သင့်မတင်သင့်ရှောက်လဲချက်ပေးပြီးတော့တရားရုံးကဆုံးဖြတ်ချက်ချမှာပါဒီအကြောင်းစုံကိုတော့ဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါရှင်
နိုင်ငံတော်အစိုးရလျှို့ဝှက်ချက်အဥပဒေအမှတ်3နဲ့ပြီးခဲ့တဲ့ဒီဇင်ဘာလကအဖမ်းခံခဲ့ရပြီးဆွဲချက်တင်တာခံနေရတဲ့ Righteous တည်င်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတနင်္လာနေ့မှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပြီးတရားလိုပြတက်တွေတဲကနောက်ဆုံးပြောက်ဖြစ်တဲ့မှုကင်းတက်ဖွဲ့ရဲမှုတင်ဝင်းမောင်ကိုစစ်ဆေးခဲ့တာဖြစ်ပါတယ်။ရဲမှုတင်ဝင်းမောင်ဟာ Righteous တည်င်းတော်နှုတ်ကိုစစ်ဆေးရမှာရဲဘက်ကနေပါဝင်နေသူပါတနင်္လာနေ့တရားရုံးမှာဆင်မင်းစင်အတွင်းသူကတခြားတက်သေးအားလုံးရဲ့ထွက်ဆိုချက်တွေကိုမိတူကူးခဲ့ကြောင်းနဲ့ဒီလိုကူးယူတာဟာစစ်ဆေးအရာရှိတဦးအနေနဲ့အမှုအကြောင်းကိုပို့ပြီးသိချင်တာကြောင့်လို့ဖြစ်ကြခဲ့တာပါရဲမှုတယောက်ရဲ့အခုလိုလှုပ်ဆောင်မှုဟာရဲတွေလိုက်နာဖို့အတွက်သတ်မှတ်ထားတဲ့မြန်မာနိုင်ငံရဲလက်ဆွဲပါအချက်တွေကိုချိုးဖောက်တာဖြစ်တဲ့အတွက်ဒီတက်သေးဟာယုံကြည်ရတဲ့တက်သေးမဟုတ်ဘူးလို့သတင်းတောင်နှုတ်ရဲ့ရှေ့နေဥခင်မောင်စောကပြောပါတယ်ဒီနှစ် January လကတည်းကစစ်ဆေးခဲ့တဲ့ဒီမှုဟာ6လကျော်လာခဲ့ပေမဲ့အခုထိတရားလိုဘက်ကတက်တေကောင်းကောင်းမပြနိုင်ခဲ့ဘူးလို့ကိုဝါလုံးကတနင်္လာနေ့ရုံချင်းပြီးမှသတင်းတောက်တွေကိုပြောပါတယ
်ဒီနေ့ထိအောင်ဟိုတက်တေတွေနဲ့ပတ်သက်ပြီးတော့အခုဒီနေ့အမှုစစ်ထွက်ဆိုသွားတဲ့အထဲမှာလည်းပဲကျွန်တော်တို့ဒီစာရွက်စာတမ်းအနေနဲ့ပတ်သက်ပြီးတော့ဘယ်လိုရရှိခဲ့တယ်ဆိုတဲ့ဟာကိုလည်းတို့တက်တေပြနိုင်ခြင်းမရှိပါဘူးကျွန်တော်တို့လက်ထက်ကိုဘယ်လိုရရှိစေခဲ့တယ်ဆိုတာလည်းတို့တက်တေမပြနိုင်ဘူ
းသတင်းတောက်နှစ်ဦးအဖမ်းခံရပြီးအောင်တဲ့ပြည်စစ်ကြောရေးစခန်းမှာနှစ်ပတ်အစ်စ်ဆေးခံခဲ့ရတယ်လို့သူတို့ရဲ့လုပ်ရတွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အမှန်တိုင်းသိစေချင်တယ်လို့လည်းကိုဝါလုံးကပြောပါတယ
်။ဒါကျွန်တော်တို့ကိုအောင်တဲ့ပြည်စခန်းမှာထိန်းသိမ်းခြင်းမလုပ်ခဲ့ဘူးဆိုပြီးတော့သူတို့ပြောပါတယ်။ဒါကတော့ကျွန်တော်တို့ကိုယ်တိုင်နှစ်ပတ်တိစစ်ကြောရေးစခန်းမှာဟိုမိကွန်းနေအများကြီးမိခံခဲ့ရတယ်။ရခိုင်ပြည်နယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ကိုကျွန်တော်တို့စစ်ကြောရေးစခန်းမှာပြောခဲ့ဆိုခဲ့ရတာရှိတယ်။ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဟိုနိုင်ငံတော်အစိုးရကိုအထူးသဖြင့်ဒီနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ကိုကျွန်တော်သိစေချင်ပါတယ
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာနာကလူသက်မှုကိုဖော်ထုတ်ဖို့အတွက်စ조사ခဲ့တဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ဟာမနေ့ကဒီဇင်ဘာ12ရက်ညပိုင်းမှာရခိုင်ရေးဆွေးနွေးပွဲတွေလက်ဝဲတွေ့မှုနဲ့နိုင်ငံတော်လှည့်ဝှက်ချက် ဥပဒေအရဖမ်းဆီးတရားဆက်ဆိုတာခံနေရတာပါပြီးခဲ့တဲ့လတုန်းကတော့ဒီမှုနဲ့ပတ်သက်ပြီးဒုရဲမှုမိုးရံနိုင်ကကိုအလုံးနဲ့တွေ့ဆုံမှုအထက်ရရှိနိုင်လင်းကအမိန့်ပေးခဲ့ပြီးသတင်းတောက်တွေကိုထောင်ချောက်ဆင်ဖမ်းမှုလုပ်ခဲ့တာဖြစ်ကြောင်းထွက်ဆိုခဲ့တာပါဒါကိုရဲရရှိနိုင်လင်းကမဟုတ်မှန်ကြောင်းညှင်းဆိုခဲ့တဲ့အတွက်ဒူရဲမှုမိုးရံနိုင်ဟာတရားရုံးထွက်ဆိုပြီးမှပဲရဲစီခန်းချုပ်ဖောက်မှုနဲ့ထောင်နှံတစ်နှစ်ကြာခံခဲ့ရပါတယ်။အမှုမှာတရားလူပြတ်သက်တည်25ဦးရှိတဲ့ထက်ကဒူရဲမှုမိုးရံနိုင်ပြီးရင်နောက်ထွက်ဆိုရမယ်တက်ချက်ကြီးခင်မောင်လင်းလာရောက်ထွက်ဆိုမှာကိုအများကစောင့်မျှော်နေကြတာပါ။ဒါပေမဲ့သူ့ကိုရဲတပ်ဖွဲ့ကနေအပိပိုင်ထုတ်လိုက်တယ်လို့ရဲတပ်ဖွဲ့ရဲမှုချုပ်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တက်သေးထွက်ဖို့မလာရောက်ခဲ့တဲ့ဒူတက်ချက်ခင်မောင်လင်းကိုတရားလိုဘက်ကသူတို့ရဲ့တက်တည်ဖြစ်နေဖယ်ရှားခဲ့တယ်လို့သတင်းတောက်နှုတ်ရဲ့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။တရားလိုပြတက်တည်25ဦးတည်းကတက်ချက်ကြီးခင်မောင်လင်းအပါဝင်3ဦးကိုဖယ်ရှားခဲ့တဲ့အတွက်ကြံတက်တည်22ဦးတည်းမှာတနင်္လာနေ့ကတရားရုံးမှာထွက်ဆိုတဲ့ရဲမှူးတင်ဝင်းမောင်ဟာနောက်ဆုံးတက်တည်ဖြစ်ပါတယ်။တက်တည်အားလုံးရဲ့ထွက်ဆိုချက်တွေရပြီမို့လာမယ့်ဇူလိုင်လ2ရက်နေ့မှာတော့အမှုကိုဆွဲချက်တင်တဲ့မတင်တဲ့နှစ်ဖက်ရှေ့နေတွေရှောက်လဲချက်ပေးပြီးရင်တရားရုံးတရားသူကြီးကနေဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။ Righteous တရင်တောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဇွန်လ18ရက်နေ့မှာပဲ One Wall Media အဖွဲ့က2018ခုနှစ်အတွက်နိုင်ငံတကာတရင်သမားစုကိုချီးမြှင့်လိုက်တယ်လို့ Society of Publishers in Asia Super အဖွဲ့ကလည်းလူမှုဝန်ဆောင်မှုတရင်သမားစုကိုချီးမြှင့်ခဲ့ပါတယ်။
ဒေါက်ခင်မြို့သက်ပါရှင်မကြာခင်မှာတော့မြန်မာနိုင်ငံမှာတမကအိနီးချင်းထိုင်းနိုင်ငံနယ်စပ်မှာရေဘေးဒုက္ခကြုံတွေ့နေရတဲ့အခြေအနေတွေကိုကြားမှာပါဂျွန်လ19ရက်ဒီကနေ့ဟာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ဖြစ်ပါတယ်သူ့ရဲ့မွေးနေ့ပွဲတွေကိုဥရောပနဲ့အာရှနိုင်ငံတချို့တို့မှကျင်းပခဲ့ကြပါတယ်ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကျော်လွှားနိုင်ပါစေကြောင်းကိုလည်းဆုတောင်းပေးခဲ့ကြတာပါအကြောင်းဆုံးကတော့ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။ NLD ပါရီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့အကျိုးပွဲတွေကိုနိုင်ငံတကာရောက်မြန်မာတွေကစူပေါင်းကျင်းပကြရမှာပြည်ထောင်နိုင်ငံမှာတော့ We Stand With ဒေါအောင်ဆန်းစုကြည်အဖွဲ့ကဦးဆောင်ပြီး UK ရောက်မြန်မာတွေကဇွန်လ16ရက်ပြီးခဲ့တဲ့စနေနေ့ကလန်ဒန်မြို့ဟန်ဒန်တောင်ဟောမှာကျင်းပခဲ့ကြပါတယ်။လန်ဒန်မြို့ကဒေါအောင်ဆန်းစုကြည်မွေးနေ့ပွဲအခမ်းအနားကိုဒေါစုရဲ့သားငယ်ခင်အဲရစ်ကကိုထိန်လင်းကိုတိုင်တက်ရောက်ပါတယ်။သူကဒေါစုကိုစားမွေးနေ့ကိတ်ကိုခွဲပေးပြီးကျေးဇူးတင်စကားပြောခဲ့ကြောင်းဘီလတ်အတန်အဖွဲ့တာဝန်ခံကိုမင်းဟင်းက VOE ကိုပြောပါတယ
်။မင်းစုရဲ့မွေးနေ့ကိုကျွန်တော်လုပ်ပြီးဖြစ်တာကတော့ဒီကနေ့ကသူ့ရဲ့မွေးနေ့အပြီးနောက်ပိုင်းနောက်လျှောက်မှာမင်းစုက international ဒီ PP ဆိုင်ရာ press ဟိုဘောတရားပြမှုတွေရှိလာတယ်။အခက်အခဲတွေအများကြီးရှိလာတယ်။နောက်ငြင်းငြင်းအလုပ်တွေအများကြီးရှိလာတယ်။နောက်ကျန်တဲ့နိုင်ငံရေးအခြေအလက်တွေကြောင့်စီးပွားရေးတွေလည်းနည်းနည်းကျူရင်းလာတယ်။အဲ့လိုအခြေအနေကြောင့်ကျွန်တော်တို့ဒီလိုမွေးနေ့ပွဲတစ်ခုလုပ်ပေးချင်တာပေါ့နော်။အဓိကတော့မေဆုရဲ့ဒီလိုမျိုးခက်ခဲနေတဲ့ဒီအချိန်အတိုင်းတာအတွင်းမှာကျွန်တော်တို့သူ့ကိုနည်းနည်းပျော်ရွှင်စေချင်တယ်၊သူ့ကိုအောင်မြင်စေချင်တယ်၊သူလုပ်နေတဲ့ဥစ္စာတွေကကျွန်တော်တို့တသားတည်းရှိတယ်၊ကျွန်တော်တို့နားလေတယ်၊ကျွန်တော်တို့တွေသူ့ရဲ့အနောက်မှာအမြဲတမ်းရှိတယ်ဆိုတဲ့ဥစ္စာကိုလည်းပြချင်တယ်ပေါ့။အဲ့ဒီအတွက်ဒီပွဲလေးကို organize လုပ်ခဲ့တာပေါ့။
ဒေါအောင်ဆန်းစုကြည်မွေးနေ့ပွဲဟာဇွန်လ19ရက်နေ့ဖြစ်ပေမဲ့နိုင်ငံခြားရောက်မြန်မာတွေရဲ့အလို့အားရနဲ့တိုက်ဆိုင်ပြီးကျင်းပကြတာဖြစ်တယ်လို့ဆိုပါတယ်အလားတူဒေါစုမွေးနေ့အကြိုပွဲကိုဇွန်လ18ရက်တနင်္ဂနွေနေ့တုန်းကနော်ဝေနိုင်ငံဖရိုလန်မြို့မှာမြန်မာမိသားစုတွေစုပေါင်းကျင်းပခဲ့ကြပါတယ်အဲ့ဒီပွဲမှာနော်ဝေနိုင်ငံကိုခေတ္တရောက်ရှိနေကြတဲ့အဆိုတော်စောဖိုးကချစ်ကြပါငြိမ်းချမ်းရေးဆိုတဲ့ဂီတပွဲလေးကျင်းပခဲ့ပြီးဒေါအောင်ဆန်းစုကြည်မွေးနေ့ကိုဂုဏ်ပြုခဲ့တယ်လို့မြန်မာလူမှုဘဝတိုးမြင့်ရေးအဖွဲ့တာဝန်ခံဘိုးကြီးဟောင်းနေမျိုးစဉ်ကဒေါအောင်ဆန်းစုကြည်မွေးနေ့ပွဲအထိမ်းအမှတ်စကားပြောကြားသွားပါတယ
်။အချင်းချင်းပြောရရင်ဒေါအောင်ဆန်းစုကြည်ရဲ့ကမ္ဘာတည်သောခေါင်းဆောင်လူအနေဖြင့်ဆောင်ရွက်မှုတွေဟာအတိုင်းအတာတစ်ခုထိအောင်မြင်လာပါတယ်။ကမ္ဘာကလက်ညှိုးထိုးစရာဖြစ်တဲ့ရထိုင်းရေးအပါဝင်လက်နက်ကင်ဝိစေကိစ္စတွေဖြည့်ဆင်းဖို့ကြံရှိနေသေးမှာတပါပြည်တွင်းဒီဆောင်ရွက်ကဏ္ဍတွေဟာအရှိန်အဟုန်နဲ့တွာလာနေပါတယ်။ခုဆိုရင်လမ်းမဆက်သွယ်ရေးတွေရင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့တိုင်းပြည်ထဲမှာကြည်ကြဲတက်ပြတ်စိတ်ဝင်စားမှုတည်ဆောက်မှုတွေရရှိနေပါတယ်
အာရှကဂျပန်နိုင်ငံမှာတော့ဒေါအောင်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲအတွက်ရည်စူးပြီး တိုကျိုမြို့တာကနာရူဘာဘာ Big Box ရှိကွက်လတ်မှာစရုဒီသာအလှူဒန်းလုပ်ကြသလိုမွေးနေ့အကျိုးဆူတောင်းသခြင်းတွေဆိုခဲ့ကြပါတယ
်ဒီနေ့လက်တွေ့မှာအာဏာရှင်စနစ်ကတောက်ဆုံးခွေပြောက်သွားတာမဟုတ်သေးဘူးဆက်ပြီးတော့ရှိနေသေးပဲဖြစ်ပါတယ်ဒါကိုကျွန်တော်တို့ယုံကြည်တဲ့ခေါင်းဆောင်နဲ့ကျွန်တော်တို့ယုံကြည်တဲ့လုပ်ဖော်ကိုင်ဖက်တွေကနေပြီးတော့အဲကျွန်တော်တို့ရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့မွေးနေ့ဖွေရနေပြီးတော့ဒီမနက်ကမှပေါ့လေအဲခုကစစ်အုပ်စုဟိုစစ်အာဏာရှင်စနစ်လုံးဝတောင်းလဲသွားတဲ့အထိကိုယ်ခေါင်းဆောင်နဲ့အတူပေါ့လေချစ်တဲ့သွားကြမယ်လို့စဉ်းစားချာချာဘူးတက်ကိုတိုက်သွင်းနေတယ်ဒီကုန်းချုပ်ပါတယ်
ဂျပန်အခြေစိုက်မြမအေးလှုပ်ရှားသူဦးတန်းဆွေအဲ့ဒီပွဲမှာပြောကြားသွားတာပါ83နှစ်မြောက်ဒေါ်ဆန်းစုကြည်မွေးနေ့ပွဲတွေကိုအမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာလည်းကျင်းပမယ်လို့သိရပါတယ်ခင်ဗျာ
ကုညံဝင်းအောင်ပါရှင်ကျမတို့အခုဒီမြန်မာနိုင်ငံကမကွေးတိုင်းရခိုင်နဲ့မွန်ပြည်နယ်တွေမှာရေဘေးဒုက္ခကြီးကြီးမားမားကြုံတွေ့နေရပါတယ်။မွန်ပြည်နယ်မှာဆိုရင်အနှစ်40ကျော်အတွင်းမကြုံဘူးတဲ့အဆိုးဝါးဆုံးရေဘေးဒုက္ခကြုံတွေ့နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီလိုခြေအနေနဲ့ပတ်သက်ပြီးတော့လည်းရန်ကုန်မှာရှိတဲ့ American တန်ယုံကနေပြီးတော့အသက်အိုးအိမ်ဒီပစ္စည်းဆုံးရှုံးခဲ့ရတဲ့မိသားစုတွေနဲ့ညီတူထတ်တူထမ်းမြဝန်းနေချောင်းကျင်ညာချက်ကလည်းမနေ့ကထုတ်ပြန်ထားပါတယ်ရှင်။အလားတူကျမတို့ဒီအိန်းနီချင်းထိုင်းနိုင်ငံမဲဆောက်မြို့ရဲ့မြောက်ဖက်65ကီလိုမီတာလောက်65ကီလိုမီတာလောက်မှာရှိတဲ့မဲလဒုက္ခသည်စခန်းမှာဂျွန်လ18နေ့ကတောင်ကြီးတက်လာတဲ့အတွက်လဲဒုက္ခသည်တွေရဲ့အိန္ဒိယကျော်ရေနှစ်ပျက်စီးဆုံးရှုံးခဲ့ရတာတွေနဲ့ပတ်သက်လို့ VOE မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့လူဦးရေ4000ကျော် 5000 နီးပါးခိုလုံနေတဲ့မဲလဒုက္ခသည်စခန်းမှာမိုးများပြီးတောင်ကြီးကျလာတဲ့အတွက်အိမ်အလုံးပေါင်း100ကျော်ရေနစ်မြုပ်ခဲ့ပြီးပျက်စီးခဲ့သလိုအစားအသောက်ရိက္ခာတွေအသုံးဆောင်ပစ္စည်းတွေလည်းပျက်စီးကုန်ပြီးရေထဲမျောပါသွားခဲ့ကြောင်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
ကျွန်မရဲ့ရေကြီးတဲ့ချိန်မှာအားလုံးကိုတရားနဲ့နှလုံးမြုပ်သွားတယ်ဟု
တ်ကဲ့
ပစ္စည်းတွေပါရကလုံးပါလာပဲအဲ့ဒီဥဒေခွေတွေခုံလို့ပါလာတယ်။ဟိုနေ့ကဥဒေပါတော့မျောလာပါတော့
။ဟုတ်ကဲ့။
ဒီကတော့မမျောတော့ဘူး။ပြစ်စီတာပါပြစ်စီအချွေရံပြစ်စီပါ။အချီဘူးလားချီဘူးလေဒါပေမဲ့ဒီလောက်တော့ဟိုနေ့ကလည်းတောင်းရကြတော့အဲ့ဒီချက်ချက်ရတာပဲရေချတာပဲ
။ရေပိတံခံခဲ့ရတဲ့ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့အကူအညီပေးရေးလှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်။အရင်မြန်မာအစ်စ်ဆိုရလက်ထက်ကဖိနှိပ်မှုတွေကြောင့်ဖက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာထိုင်းဆိုရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်စခန်း၉ခုထဲမှာကရင်ီဒုက္ခသည်စခန်း၂ခုလည်းပါဝင်တာပါ။ကရင်ီဒုက္ခသည်စခန်း၂ခုမှာတော့ဒုက္ခသည်ပေါင်း13000ကျော်ခိုလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3000နီးပါးလောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်။ကရင်ဒုက္ခသည်စခန်းတွေကတော့မေလ၊မေလဦး၊မေရာမို၊ခန်းဟင်၊ဗန်းတုံရန်၊နိုဘိုအုံးဖန်စတဲ့ဒုက္ခသည်စခန်းတွေအနက်မေလဒုက္ခသည်စခန်းကတော့အကြီးဆုံးဒုက္ခသည်စခန်းလည်းဖြစ်ပါတယ်ရှင်။
မနက်ငယ်ဟာဥရုယာတိဖောက်ပြန်မှုတွေကိုနှစ်စဉ်နှစ်တိုင်းဆိုးရွားစွာခံနေရပါတယ်။အခုနှစ်မိုးရင်းကာလမှာလည်းပြည်နယ်တိုင်းဒေသကြီးတော်များများမှာမိုးပြင်းထန်ပြီးရေကြီးတာတွေဆူဆူရွားရွားဖြစ်နေတဲ့အတွက်ပြည်သူအများအပြားအထူးဒုက္ခရောက်နေကြရသလိုကောက်ပဲသီးနှံအများအပြားလည်းပျက်စီးပါတယ်။ယာတိဥရုဖောက်ပြန်မှုကိုဒဏ်ရာအကျိုးသက်ရောက်စေတဲ့တစ်တော့ပြုံးတိမှုကိုဘယ်လိုဟန်တားကြမလဲဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒဏ်ရာလီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလိုသူတွေဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးချင်တာကိုလိုရင်းတူရှင်းပြောဆိုရေးသားပြီးအတန်ဖိုင်နဲ့ဖြစ်ဖြစ်စာသားနဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က12923822999လေး၊ email လိပ်စာက burmese@voanews.com Facebook စာမျက်နှာက VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
အင်္ဂါနေ့နဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်
ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ဒါပြင်ကျမတို့ရဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရစေ။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မျိုးကဘုသူရင်မျိုးကိုတချို့ကမျိုးဆိုပြီးတော့မျိုးပေါင်းမျိုးတန်းဆိုပြီးတော့ရောင်းကြတာတွေနေဒီမှာတွေ့ကြတယ်အဲ့တော့မြို့ကမြို့သားကလည်းသူကလည်းအယောနှောပုံစံ
ဒါကတော့မြမလေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်လာဖို့တုံးသက်ဆွေးနွေးထားတဲ့စီးပွားရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဒေါ်လာလတန်းကကောက်နှုတ်တင်ပြမှာပါရှင
်။ပထမအဆုံးဇွန်လ19ရက်နေ့ထုတ် The Asia Times တင်ဆက်မှာတရုတ်ကမြန်မာနိုင်ငံမှာအငင်းပွားဖို့ရာဖြစ်နေတဲ့မြစ်ဆုံရေကတာစီမံကိန်းကိုပြန်ဆလိုတဲ့ဆန္ဒရှိတယ်ဆိုတဲ့ကောင်းကြီးနဲ့ဘတ်ဒလင်နဲ့ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။တရုတ်စိုးရရဲ့အော်ဘတ်ဘိုင်းဖြစ်တဲ့ Global Times ရဲ့ဇွန်လ14ရက်နေ့ထုတ်ဆောင်းပါးကိုထောက်ပြပြီး2017စက်တင်ဘာလကဆိုင်းငံ့ခဲ့တဲ့အမေရိကန်ဒေါ်လာ 3.6 ဘီလီယံစီမံကိန်းဟာတိတောဧရိယာစတူယန်ကီလိုမီတာ600ခန့်ကိုရေလွှမ်းနိုင်ပြီးထွက်မဲ့လျှက်စစ်တပ်အား90ရာခိုင်နှုန်းကိုတရုတ်ကိုရောင်းချဖို့ရထားတာဖြစ်တယ်။ထိုစဉ်သမ္မတဦးသိန်းစိန်ကပြည်သူတွေရဲ့ဆန္ဒအလျောက်အခုလိုစီမံကိန်းကိုရပ်ဆိုင်းလိုက်တာဖြစ်တယ်လို့ဆိုပါတယ်။ Global Times သတင်းစာမှာဒီရေကတာစီမံကိန်းဟာတရုတ်နဲ့မြန်မာကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုအရသဘောတူခဲ့တာဖြစ်ပြီးအေးမယာမတိကြဖြစ်နေတဲ့မြန်မာနိုင်ငံရဲ့စီးပွားရေး policy နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေရှိနေတာကြောင့်ခုလိုအချိန်ကြာကြာဆိုင်းငံ့ထားခြင်းဟာမြန်မာနိုင်ငံမှာယင်းဤမြို့နံရှင်တွေရဲ့ယုံကြည်မှုကိုကျဆင်းစေတယ်လို့ပေါ်ပြထားတာဖြစ်ပါတယ်။ဒါပေမဲ့ဒီစီမံကိန်းနဲ့ပတ်သက်လို့လူလူရဲ့သဘောထားမြင်ဟာခက်ခဲရှုပ်ထွေးနေတာကြောင့်မြစ်ဆုံမကြခင်မှာဆက်လိုက်မယ်ဆိုတဲ့သတင်းတူထွက်လာဖို့မျှော်လင့်ရမယ်ဆိုတာကတော့လက်တွေ့မကြဘူးဆိုတာ Global Times မှာဝန်ခံထားတာလည်းတွေ့ရတဲ့အကြောင်းဆောင်းပါးရှင် Battle Liner ကထောက်ပြထားပါတယ်။ဒါပေမဲ့တရုတ်ကဒီဆိုင်းငံ့ထားတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာဘက်ကစကားဆက်ပြောနေမှာဖြစ်ပြီးနှစ်နိုင်ငံကကျူးတူပူးပေါင်းဆောင်ရွက်မှုဗျူဟာကိုအခြေခံကဒီစီမံကိန်းပြန်စတင်နိုင်ဖို့လက်တွေ့ကြတဲ့နည်းတွေကိုလည်းကြိုးစားရှာဖွေသွားမှာဖြစ်တယ်လို့ Global Times ဆောင်းပါးမှာဖော်ပြချက်ကိုလည်းဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်။တရုတ်ကမြစ်ဆုံစီမံကိန်းကိုပြန်ဆဖို့အခုချိန်မှာပြောရတဲ့အကြောင်းရင်းတဲတဲကွဲကွဲမသိရပေမဲ့မြန်မာလူထုအများစုကတော့ဒီစီမံကိန်းပြန်ဆဖို့ကိုမနှစ်သက်ကြဘူးဆိုတာကိုလည်းတရုတ်ကကောင်းကောင်းကြီးသဘောပေါက်ထားတဲ့အကြောင်းလည်းဆောင်းပါးရှင်ကရေးသားထားပါတယ်။စီမံကိန်းပြန်ဆဖို့ကြိုးပမ်းမှုမှန်မြတ်ဟာလည်းမြန်မာနိုင်ငံမှာတရုတ်ဆန့်ကျင်တဲ့ကံကွက်မှုတွေကိုပေါ်ပေါက်စေမာဖြစ်တဲ့အတွက်2017ကစလို့တရုတ်ရဲ့လွှမ်းမိုးမှုကျဆင်းနေတဲ့မြန်မာနိုင်ငံမှာဒီအခြေအနေမျိုးကိုတရုတ်ကမြင်လို့မှမဟုတ်တဲ့အကြောင်းလေးရေးသားထားပါတယ်။ဒါကြောင့်ဖြစ်နိုင်တာကဓာတ်ထည့်ဖို့အရေးကြီးတဲ့စီမံကိန်းတွေမြန်မာအစိုးရဘက်ကလိုက်ရောမှုပေးနိုင်အောင်လို့ပုံမဖိအားပေးဖို့တရုတ်အနေနဲ့နှစ်စုံဆိုတဲ့သံလျှက်ဓာတ်ကိုမြန်မာအပေါ်မိုးထားလို့တဲ့ဆန္ဒရှိတာတွေ့ရတဲ့အကြောင်းအဲ့ဒီအရေးကြီးတဲ့စီမံကိန်းကတော့ဘင်္ဂလားပင်လယ်အော်ရှိကြောက်ဖြူရေနဲ့စီမံကိန်းပဲဖြစ်ပြီးဒီစီမံကိန်းနဲ့ပတ်သက်လို့လေမြန်မာနိုင်ငံသားတွေနေနဲ့တရုတ်ကိုပေးဖို့သိပ်ပွေကြကြပေးမယ်လို့လေမြန်မာမြောက်ပိုင်းရဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုကြီးမားစေမယ့်မြစ်ဆုံစီမံကိန်းနောက်တော့ကန့်ကွက်မှုသိပ်မရှိတာတွေ့ရတဲ့အကြောင်းဆောင်းပါရှင်မြန်မာအရေးသုံးသပ်သူဘတ်တလင်နာကရေးသားထားပါတယ်ဆက်လက်ပြီး The Daily Star သတင်းစာမှာမြန်မာနိုင်ငံကအနိုင်ဆုံးစံတွေကိုပြည့်မီခြင်းမရှိဘူးဆိုတဲ့ခေါင်းကြီးနဲ့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီး Zaid El Hussein ga tin na ni ga pyo kae de a chang a sa chi yee ta tha de saung ba ga ni kaung nu tin pya lu ba de myama naing ngan ha rohingya twi po a chan phet mu ko song san chi si ya ma ni pye mu tin sha du twi ko pye pe yee yu ya ma a nei song sin ko saung yet pe nai chi ma shi de bu lo 38 chain myaw lu khu yee kaung si ma in ga ni ga maha min ji ga pyo cha kae da phit ba de da a pyin pri pa kha phit bwa ya de ta twi ma Liu Kun Yegu Yeshi Sanji Akeka Musini Mashi Benero Doka Derbego Nia Yin Piamaputi and Jongi Duga Biogevari Biere Ogu Laga Ruhinja Duipo Myama Sitaka Niko Kejimbi Bangladesh Nangangu Twebich Gejari Doka De Konadinjo Shiyama Gula Tamagaga Soda Banga Daha Lumiozu Shini Peshamu Pipi Pasa Odriman Muna Pip Popia Dine Jam Pemulu Dinza Biogera Pipari Ruinja Doka, there we never the Lu, Kula Damgane, the Cha, Taku B, Tana Rigo, Bangladeshka, Wing Wing, Bigger, Dwele, Maha Minjiga, Chichu, like Bime, Bangladesh, Gurangaro, Dunangaye, Lu Kui, Chini Rigo, Sunsan, Sisi Naibu, Desaya, Kula Damaga, Dawingan Rigo, Layakwim, Bibu, Downso Tare, Sejing Joguro, Layakwim, a beaded way, Bangladesh, Gurangle, Kulu, Pues Ye, Lula Quingu, Jim Yangbu, Luthin, Jongi, Don't you eat that be Ubri made Tapia moose, so swaged we go lay, Pishinyama, Bobo Bowens, how you at dinner, John, Luke, we, Mahaminjiga, Bangladesh, Suyago, Titan de John, the Daily Star, Drinzama, Popia, Tavarishim.
A good celebrity, the neck English are thing as our single, Tolala Danga, Jinsamava.
Get off my back.
Pipari. Dithunga on my back, so that don't need Sani de Lu, Suyamava. On my back, Aro, Mabia, Sekaini de Luma Bebu, Nago, Nini Al, Pioni de, the Check Lima, Nama Bebu, Suyin, Dithongo, Yinion Piolu Yabari. Elo Chini Muma, Goga, Dimakanai Novu, Chinogo Tapi, Makaimanero, Chinogo Tapi, Lama Biovanero, Nani Lavi, Suyin, Belu Piomale.
Get off my back.
Lu pyo lu ya ba de. Sa lung paung ga get get of off get off ga sima my my chnou e back back ga ro jaw so ro chnou e jaw bo wa sima bo shin. Idiom de be ga ro chima lu myama saka ya la bi apu mi mtai ne ro tor ro tha ma pyo ne ro tha ma khai ne ro so de tbo ba. Di niya ma tri pe lu ra ga ro ko tin ye chin ga ko ko na pu ni de so yin le Get off my back, Lu, Piolu, Yabime. Kosia, the maga, Kogu, Pioino, Nenero, Yaya, Jamamu. Say Tega da, Pioin, Pio, at the norm, Twessibu, three taboshe. Yendi ale, Yaude Lu, Sune Mari. Lido ne Badelu, George Group, Bide Umago, Nasinjaya.
Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him, as he'll sure be angry.
Tkadli, chino siya dhmagu pyo pye lai chini, do waro bya lu. Chino gu wipana, lo di madam sa khai na gu wo. Tabi melu le etlu pyo yin tu se soma di jaro, chino ma pyo ye wu bya lu tibhe ya wari. Umagu nao rakao na sinji jaya ao.
Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him, as he'll sure be angry.
Nani de, dobaro, semakaima nero, suin, pelu biomene.
Get off my back.
Lu biolu yabari. Eragaro, digrim netwe, dimpia gere, idiom atome pipari.
Nanaka English are thinking that the American though English are ceasing. VOA Myanmar Bay ရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့စီးပွားရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။မြမလေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်နေသလဲဆိုတာကိုလဲပိုင်ရှင်တဦးဖြစ်တဲ့ဦးသိန်းစောနဲ့ဆွေးနွေးထားတဲ့အပိုင်းနှစ်ကိုကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင်။
အဲ့တော့ဆိုတော့ကိုသိန်းစောပြောတဲ့ဟိုအချက်နှစ်ချက်ပေါ့နော်အဓိကအကြအဆုံးအချက်နှစ်ချက်ကဒီအထွတ်နှုန်းမြင့်တင်ဖို့ ਨੇ ဒီ ထုတ်လို့မှုပူကြစေတက်တာအောင်လုပ်ဖို့ဆိုလို့ရှိရင်ကျွန်တော်တခုချင်းစီကိုပြန်တုံးတက်မယ်ဆိုလို့ရှိရင်ဒီကျွန်တော်စောစောပြောတဲ့ဒီမြေစီလွာထင်းထင်းရေးဆိုတာတော့ဒါအလိုလိုသူကနေသူနားလည်ပြီးသားဖြစ်ရမယ်အနေထားမျိုးပေါ့နော်လယ်သမားတွေလည်းဆက်လာတဲ့တောင်သူတွေသူတို့လည်းသိကြမှာပဲလေဆိုတော့ဒီအထွတ်နှုန်းတိုးလာအောင်ကျွန်တော်တို့အဓိကဘာတွေလှုပ်ဆောင်ဖို့လိုမလဲ
အဲ့အထွတ်နှုန်းကိစ္စကတော့ကျွန်တော်တို့အဓိကကတော့မျိုးပြဿနာမျိုးကဘူးဆိုရင်မျိုးကိုတချို့ကမျိုးဆိုပြီးတော့မျိုးပေါင်းမျိုးတန်းဆိုပြီးတော့ရောင်းကြတာတွေနေဒီမှာတွေ့ကြတယ်ဒါပေမဲ့အဲ့တော့မျိုးပေါင်းမျိုးတန်းကလည်းသူကလည်းအယောနောပုံစံမျိုးတွေနဲ့ဒီလိုပဲရောင်းတော့လက်သမားကလည်းဟိုအသာလိုဘယ်လိုကောင်းလဲဆိုတော့တက်နဲ့တခါလေးရိတ်ပြီးတော့တခါလေးချွေလိုက်ရတာဟုတ်ဘူးကတက်နေပြီလေဟိုတက်ပြီးလည်းငှားပြီးတော့ယူရီချွေလိုက်ရတဲ့အတွက်ကိုမျိုးကောင်းမျိုးနဲ့အနှံကောင်းတွေကိုသူကရွေးချိန်လည်းတိတ်မရှိတော့မရှိတော့အဲ့ရနေဒီမှာနေမျိုးကောင်းမျိုးတန်းရောင်းနေဆိုတော့အဲ့ဒါကြီးဝယ်သုံးကြဒါလည်းထင်တယ်လို့ကြီးမျိုးကောင်းမျိုးတန်းလည်းမဟုတ်ဘူးခင်ဗျာဒီလိုပဲအယောနောအနေနဲ့အလုပ်နေကြတာအဲ့တော့အစိုးရအနေနဲ့ကမျိုးကောင်းမျိုးတန်းကိုဟိုဒီစနစ်မှန်မှန်နဲ့တကယ်ကိုတွက်ချက်ထားတဲ့မျိုးကောင်းမျိုးတန်းထုတ်ထုတ်ထားတဲ့မျိုးကောင်းမျိုးတန်းတွေကိုလက်သမားတွေလည်းတဲ့ကိုကျွန်တော်အမြင်တော့အဲဒီနှုတ်သက်သာစွာနဲ့ခံပြီးရောက်ချပေးသေးတယ်ဆိုတော့နောက်ပြီးတော့သူကိုယ်တိုင်းကလည်းဥပီးဥဆောင်လုပ်ပေးပြီးတော့လုပ်ပေးသေးတယ်။အဲဒီတော့ပုဂ္ဂလိကလည်းတဲ့ကနေညီတော့မယ်ဆိုရင်တော့လက်သမားကအဲဈေးကြီးပေးပြီးဝယ်ပြီးမှမျိုးစေ့ကိုတော့ရမယ်အနေအထားမျိုးပဲဖြစ်နေအောင်ပါပဲကျွန်တော်အမြင်ရတော့လေ
။ဒါဆိုရင်အစိုးရဘက်ကရောဘယ်လိုပံ့ပိုးမှုများပေးနိုင်မလဲဗျာ။
သူကနေပံ့ပိုးမှုပေးနိုင်ပေါ်တော့အဲဒီမျိုးကောင်းမျိုးတန်းကတော့နံပါတ်1လို့ကျွန်တော်နံပါတ်2ဆိုတာကတော့ကျွန်တော်တို့ဓာတ်မြေဩဇာပေါ့ကွာဓာတ်မြေဩဇာဆိုတော့ဓာတ်မြေဩဇာကကျွန်တော်တို့ဈေးကြီးသေးဝယ်ရတာမျိုးပေါ့ဆောစောတော့ကျွန်တော်ပြောနေတာပေါ့ကော1000ခွဲလောက်ပေးရတာမျိုးတွေအဲဒါမျိုးတွေဆိုတော့ကမှနည်းနည်းဟိုဓာတ်မြေဩဇာကောင်းကောင်းတွေကိုကျွန်တော်ဆိုပလဲအစတော့ပလဲပေါ့ကွာအဲပလဲကတော့အာဒါအခုမရတော့တရုတ်ကဓာတ်မြေဩဇာတွေကြီးတယ်တရုတ်သားလည်းအထက်ထက်မှာကအဲ့တော့ဆောင်းမအင်္ဂလိပ်ရဘာဒီပါမန်းလည်းမပြီးပဲနဲ့အဲပိတ်ထားတဲ့အိတ်ကိုဖွင့်ပြီးတော့တုံးနေတဲ့သူတွေကအဲသူတို့လည်းဂျန်နန်ဂန်နန်နဲ့တုံးတာမပါဘာဒီ quality ကောင်းမှလည်းမပြီးပေါ့အဲ့လိုအနေအထားမျိုးတွေဆိုတော့ကျွန်တော်သူကနေတဲ့ဓာတ်မြေအော်တာကိုလည်းလုံလုံလောက်လောက်အဲတန်ဖိုးပေးစီခြင်းနဲ့နောက်တစ်ခုကတော့ဒီအထွက်နှုံးနဲ့ပတ်သက်ပြီးတော့ကျွန်တော်နံပါတ်3ပေါ့ကွာအထွက်နှုံးကောင်းမှုအတွက်ကိုဘလို့ဤပညာပိုင်းဆိုင်ရာတွေကိုပံ့ပိုးပေးနိုင်တယ်လက်ဆင့်ကမ်းပြီးတော့ညီသမားတွေကိုလိုလဲကူကူနဲ့သင်ကြားပေးနိုင်တယ်ဤစနစ်တွေပေးနိုင်တယ်ဆိုတော့အဲ့လိုလက်ကမ်းလေးတွေစာဆောင်လေးတွေဒါမှမဟုတ်ရင်အဲ့ဒီဒီအစိုးရကူလိုက်ကနေပြီးတော့အဲ့ဒီဝင်စင်းပြီးတော့တတ်နိုင်တော့ပံ့ပိုးပေးစီခြင်းနဲ့သင်ကြားပေးစီခြင်းနဲ့ပေါ့နော်ဒါမှလည်းထွန်းနှုတ်သူတာကခိတိရော်ရော်ဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဆိုရင်ဒီလေယာစပြုတ်ရုပ်အခြေခံနဲ့ကျွန်တော်ဝေဝေးကြည့်စရာမလိုပါဘူးအင်းကြီးချင်းထိုင်းတို့ဘာတို့ကြည့်မယ်တော့ဂျပန်ဆိုတာကတော့တော်တော်လေးအဆင်မြင်ပါတယ်ဂျပန်ဆိုရင်တော့ပြောမနေနဲ့တော့ပေါ့နော်အစိုးရကနေပြီးတော့သူတို့ဟိုသူတေသနာလုပ်ပေးတယ်ဘယ်မျိုးကအထွန်းနှုံးပိုကောင်းတယ်လူတွေအတွက်အပိုအကျိုးရှိတယ်ဆိုတာတွေအကုန်လုံးသူကအသေးစိတ်သူတေသနာလုပ်ပေးပြီးတော့မှအဲ့ဒါတွေကိုသူကမျိုးစေ့တွေကိုဖြန့်ဖြူးပေးတယ်ပေါ့နော်မျိုးကိုဖြန့်ဖြူးပေးတယ်ဆိုတာမျိုးလုပ်ကြတယ
်
ထိုင်းတို့ဖိလစ်ပင်းတို့အပါအဝင်ဂျပန်တို့ဘာတို့ပေါ့နော
်
ဒါမဲ့မြန်မာနိုင်ငံမှာရောမြန်မာနိုင်ငံဟာဆိုရင်လေမြန်မာနိုင်ငံလောက်စံစဘာဟာအရေးကြီးတာမရှိတော့ဘူးကြံတဲ့နိုင်ငံတွေတည်းစားရင်လေကျွန်တော်တို့မမွေးခင်တည်းကလည်းဒီလိုအရေးကြီးမှုဟာတောက်လျှောက်တရှိလာခဲ့တယ်ဒီလောက်အရေးကြီးပါရဲ့နဲ့မျိုးအထွတ်တိုးအောင်မျိုးကောင်းအောင်အစိုးရအနေနဲ့ဟိုဟာပေါ့သူတေသနာလုပ်တာလယ်သမားတွေကိုကူညီပံ့ပိုးပေးတာမရှိတဲ့လောက်ဖြစ်နေတယ်လို့ကျွန်တော်တို့ကကြားရတော့အခုလက်ရှိမှာကောဘယ်လောက်ထိရှိသလဲအစိုးရရဲ့ကူညီပံ့ပိုးမှုကဘယ်အတိုင်းတားလောက်တိရှိသလဲမျိုးကောင်းအောင်အထွက်တိုးအောင
်အဲကုလုံးတယ်တော့ကျွန်တော်တို့ဟိုဒါကုလွေလွေစပားဆိုင်ကျူးမှုအတွက်ပို့တော့အဲကျွန်တော်တို့ဆယ်မြောင်းနေရာနေပြီးတော့အဲရေလူတလောက်ပေါ့နော်အဲလူတလောက်လေးတော့ခြေတလောက်လေးတော့အဲ့လိုပေါ့လွေလေးတကူဟုတ်ခစ်ကလိုတော့အဲ့လိုတစ်ခါလွတ်ဖို့ရေကိုပတ်သက်ပေးရတာဒါမှမဟုတ်ခွေးခွေးချက်တွေတောင်းရတာဒါမျိုးတော့လွေလေးတကူလွေလေးတကူတော့တွတ်ပေးပါလေအဲလွတ်ပေးတဲ့အတွက်ကအဲ့ဒီရေပေါ်မှာမူတည်လွေစပားပေါ့ဒီတဘာကိုစိုက်ကြတာပေါ့အဲ့ဒါတော့ရတယ်နောက်တစ်ခုကတော့ကျွန်တော်ဟိုသူတို့အဲစီမံခန့်ခွဲမှုဘိုင်းကိုကျွန်တော်ဟိုတနည်းအားပြီးလိုက်ရတာကြတော့ကျွန်တော်တို့ဘူးဝိုင်းဒေတာကြီးတွေမှာဆိုတော့အကျိုးတူလေယာစနစ်ဆိုပြီးတော့သူတို့ကျွန်တော်တို့က contract of farming လေအဲ့ပုံစံမျိုးလေဒါကအဲ့ဒီပုံစံကိုသူတို့အကျိုးတူလေယာစနစ်ဆိုတော့အခုအကုန်လုံးကနည်းနည်းလေးဝိုင်းပြီးတော့အကုန်လုံးအကျိုးတူတုပ်ပြီးတော့အဲဝေခွဲပြီးဒီရတဲ့အကျိုးမြတ်ကိုဝယ်ခွဲစားကြမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါကိုလည်းသူတို့ကအဲနည်းနည်းလေးစမ်းသပ်နေတယ်လို့ကြားပါတယ်အဲ့ဒါ ဟိုစီမံအဲ့ဒီဟာကိုဆက်လက်ပြီးတော့ကျွန်တော်လေ့လာကြည့်တော့သူတို့အဲ့ဒီဟာကိုအစိုးရကစီမံခန့်ခွဲရေးရဲ့စည်ရင်းစစ်ဌာနအော်လေဆေးဝင်ကြီးပြည်ပောင်းတဲ့ဒါတွေကိုအဲလေသမားနဲ့လုပ်မယ်လို့ပြောပါတယ်အဲ့ဒါအဲအဲ့ကောင်လည်းကောင်းမလို့ကောင်းပါတယ်ဒါပေမဲ့တခုရှိတာတော့အဲလေသမားတယောက်နဲ့တယောက်ကဒီ property ပိုင်ဆိုင်မှုကိုအလုံးပေါင်းပြီးတော့အကျိုးတူလေယာစနစ်ကိုဆိုရင်တော့နည်းနည်းလေးကျွန်တော်တို့တဲ့ကကျွန်တော်ကမှလူမျိုးတွေလေသမားတွေနေတဲ့တချို့နေရာတွေမှာထည့်ထည့်ခဲ့တော့ရှိနေပြီဒီစနစ်ကလည်းဖြည်းဖြည်းချင်းသွားမှာအောင်မြင်နိုင်လိမ့်မယ်လို့ထင်ပါတယ်အာဒါကျွန်တော်တို့ကဟိုဟာလေးလက်ကတင်းနေဟိုဟာတွေကိုကျွန်တော်တို့ကအခုကျွန်တော်ယူရီးယားမှာကျွန်တော်တွေ့ဘူးတယ်ယူရီးယားကြောင့်တော့ကျွန်တော်တွေ့ဘူးတဲ့ခါကျတော့ယူရီးယားမှာကစံစက်ဟိုစံစက်ဆိုတော့ sorry ဒီရိတ်သိမ်းစက်တွေကဒီလက်ကတင်းမရှိဘဲနဲ့အားလည်းတောက်ချောက်ကြီးကွင်းမြေကြောင်ကြီးကိုဖြတ်ပြီးတော့တင်းရကြီးွားလာကြတော့ကိုးလွယ်ပြီးတော့ကိုးလည်းထိရောက်နေတော့အထွန်းတုံးတွေလည်းပိုကောင်းလာတာတွေ့ရတယ်နိ။ကိုးကကိုးကလက်ကတင်းဆိုတာမေးကြည့်လိုက်တဲ့အခါကျတော့ရေအထွက်အပြူရေအနှုံးအပြောင်းအတွက်ကိုခံထားရတာနှိမ့်နေနေရနေပြီးတော့နှိမ့်နေနေရနှိမ့်နေနေရဆင်းဖို့တဲ့ကိုကတင်းခံကတင်းခံပြီးတော့ဖောက်ချတယ်ဖောက်ချအဲ့လိုမျိုးစနစ်တွေဆိုတော့ဒါလည်းနည်းနည်းနောက်ကျနေတဲ့အဲဤစနစ်ပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျ။အားကြောင့်မလို့အတော့ကပန်ပိုးတဲ့ဟာတွေကဥပုံစံကကြည့်ရမှုတော့မရှိသေးဘူးခင်ဗျာကျွန်တော်အမြင်ကတော့ကြည့်ရမှုဆိုတာကဝိသင်းလေ့လာပြီးတော့ပြဿနာရဲ့အဖြေကဘယ်လိုလဲဆိုတာကိုကြည့်ကြည့်ရောက်ရောက်တကယ်တက်ကြွတဲ့လူတကယ်လဲဟိုဒီလေယာဉ်လုပ်ငန်းမှာကျွန်တော်တို့လိုပဲဒီလိုမျိုး sacrifice လုပ်ပေးနိုင်တဲ့ကုကျိုးစုမီလုပ်ပေးနိုင်တဲ့လူတွေများလာမှာပဲရှင်းကြောင်းမှာနှစ်ဖို့ဆိုလို့ရှိရင်တော့ရောင်ဝါးဝါးနဲ့ပဲစမ်းသပ်လိုက်အေးရွာရောက်လာလိုက်ပြီးပြန်သွားလိုက်ဒီဒီတကယ်အတိအကျတဲ့ exactly detail တွေဒါတွေမရဘဲနဲ့ဟိုရောက်တော့တခါတလွဲတွေဖြစ်ဒီလိုနဲ့ပဲခေတ်ဆက်ဆက်ကလက်သမားကလည်းဒီဟောလုတ်ပြီးရဆိုတာလုတ်ပြီးရဆိုတာအတန်ပဲကြားပြီးတော့ပျောက်သွားတာကြီးများတယ
်အင်္ဂါနေ့နဲ့ခင်ပြည်ဝမြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတင်ဆက်မဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ပြည်ရင်းစစ်ကာလသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Gettysburg မြို့လေးအကြောင်းကိုအောင်နဲ့အတူနှမ်းလောင်ကတင်ဆက်ထားပါတယ်ရှင
်။ Pennsylvania ပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာ American ပြည်ရင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လဲတနာယီခွဲသာသာလောက်ကားမောင်းသွားရင်ရောက်ပါတယ်မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီး Robert E. Lee က Virginia Chancellorville မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူ့ရဲ့မြောက်ပိုင်း Virginia တပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ Gettysburg ကိုသူ့ရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူအလဲခံခဲ့ရတဲ့ Virginia ပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ Pennsylvania ပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်
။ဗိုလ်ချုပ်ကြီး Robert E. Lee ရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ငြိမ်းချမ်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ။
တဖက်မှာလည်းသမရာအိဗရာဟင်လင်ကွန်ကတာဝန်ပေးထားတဲ့အတိုင်းပိုချုပ်ဂျောဇက်ဖိုဂါကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်တင်အနေထားပြင်ထားပါတယ်။ဒါပေမဲ့လည်း Gettysburg စစ်ပွဲကြီးမစတင်ခင်၃ရက်လိုမှာပိုချုပ် George Gordon Meade ကိုတပ်တွေကိုယ်ကဲဖို့အစားတို့ခန့်အပ်ပြီးတော့ Washington DC ကိုပိုချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းထားပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်ပိုချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်။
1963ခုနှစ်ဇူလိုင်တရနေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000၊မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမှာတော့တောင်ပိုင်းတပ်တွေရှုံးနိမ့်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်။ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သင်္ကန်းနာထီကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီး Robert Lee ဟာသူ့ရဲ့တပ်တွေကို Virginia အထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ3ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,000လောက်တိကျထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်
။ဒီတိုက်ပွဲပြီးလေးလအကြာမှာသမရ Abraham Lincoln က Gettysburg တိုက်ပွဲအတွင်းကြာဆုံးသွားသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာသမရ Lincoln က မြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့တဲ့သူတွေကိုတည်ဆုံခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်းတဲ့လူစံကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်
။ဒီတိုက်ပွဲဟာညှို့ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်းတဲ့မြောက်အကြားအငင်းပွားရာကနေပြည်ရင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံ့ဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပါ
။အခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြားပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲအထိမ့်အခမ်းအနားကိုငင်းငင်းချမ်းချမ်းဆင်နွှဲနေကြတာပါအမေရိကန်မှာအခုလိုနွေရာသီကာလကိုရောက်လာတိုင်း living history လို့ခေါ်တဲ့ဟိုရုံးကပုံစံဒီအတိုင်းဝတ်စားဆင်ရင်ပြီးတမိုင်းကိုပြန်ဖော်ကျူးတဲ့အခမ်းအနားတွေအများပြားကျင်းပလေရှိပါတယ
်1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ့်အနေနဲ့ဟိုရုံးကအတိုင်းစစ်သားဝတ်ဆောင်နေဖို့အရသားတွေကလည်းဟိုရုံးကအတိုင်းဝတ်ကြပြီးတော့အထိမ့်မှကျင်းပတာပါဒီအထိမ့်မှပွဲဆင်နွှဲကြသူတွေကတော့ဂျာဟာ living history သက်ရှိသမိုင်းတွေဆိုပြီးတော့တင်စားခေါ်ပေါ်ကြပါရယ် Gettysburg အထိမ့်မှအခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကအထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းတရေကောင်းတွေအတိုင်းဝတ်ဆင်ကြတဲ့သူတွေလည်းရှိပါရယ
်ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တက်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံတိုင်းလည်းဝတ်ဆင်ကြပါရယ်Gettysburg စစ်ပွဲကြောင်းပြောရင်တော့တဆက်တည်းပါလာတာကသမရAbraham Lincoln မှာ
That this nation under God shall have a new birth of freedom and the government of the people by the people for the people
ဒါတော့သမရ Lincoln ရဲ့နာမည်ကျော် Gettysburg မင်းကမှာပါတဲ့ American ပြည်အောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်းပုံစံဝတ်ဆင်ထားသူကပြောသွားတာပါလူတိုင်းတန်းတူညီမျှတယ်လို့အမေရိကန်ပြည်အောင်စုရဲ့ချက်ချောင်းမြောက်သမရအိဗရာဟင်လင်ကွန်းရဲ့နှစ်မိနစ်ကြာတဲ့ Gettysburg မင်းကွန်းဟာအမေရိကန်သမရတွေပြောကြားခဲ့တဲ့မင်းကွန်းတွေထဲမှာအပြောင်းအလဲဆုံးဖြစ်တာကြောင့်ဒီမင်းကွန်းကိုအမေရိကန်ပြည်အောင်စုမှာကျောင်းသူကျောင်းသားအများပြားလေ့လာကြပါတယ်ကျွန်းစနစ်လူလားလို့ခွဲထက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလို့တဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်အောင်စုတည်ထောင်ရေးအတွက်သမရလင်ကွန်းကာကွယ်တိုက်ခိုက်ခဲ့တာပါခွဲထွက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့ရတဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာပ
ါဒီအထိမ့်မှတ်ဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံတစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ့်မှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Gettys ကဆိုပါတယ
် I think by now it would have been back as one nation
အခုဆိုရင်လေနိုင်ငံတစ်နိုင်ငံအနေနဲ့ယက်တည်နေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလဲကျွန်တော်တို့ဟာအလားတူယက်တည်ခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေထိုင်နိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတရားစီနေလို့မရပါဘူးလို့ Jim ကပြောသွားတာပါအမေရိကန်တွေအတွက်တော့အခုလိုဟိုရုံးကအတိုင်းဝတ်စားဆင်ရင်ပြီးအထိမ့်မဲ့ဆင်နွှဲတာဟာဝါသနာသက်သက်ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့Pennsylvania ပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူပူးတွဲချီတက်နေကြပါပြီ
။အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲဟိုရုံးကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုရုံးကအတိုင်းဝတ်စားဆင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်တရုတ်ဆောင်ပြရာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်ကြိုးစားဆောင်ရွက်နေကြပါတယ်
။ Gettysburg ကိုသွားရောက်လေ့လာသူတွေအနေနဲ့ nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့သွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီးဘတ်ကားတွေနဲ့လည်းလဲပတ်နိုင်ပါတယ
်။တနေရပြီးတနေရတူချင်းလိုက်လံကြည့်ရှုနိုင်တယ်လို့ Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လည်းလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှိရှိတဲ့လမ်းမှာစပိန်လည်းစီးနိုင်တယ်လို့မြင်စီးပြီးလှည့်လာလို့လည်းရပါတယ်။
VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယ်သဘောနဲ့ကိုဘေးကင်းဂုဏ်သိက္ခာရှိခိုင်မာစွာနေရပြန်နိုင်စေမယ့်အခြေအနေတွေဖန်တီးရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအဖွဲ့ UNDP နဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာ MOU ရေးထိုးထားတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nauert ကဒါဟာအပေါင်းလက္ခဏာဆောင်ခြေလှမ်းမှာဒီ MOU ကိုယုံကြည်မှုတည်ဆောက်တဲ့လှုံ့ဆော်မှုတစ်ခုအဖြစ်ယူဆပါတယ်။ထိရောက်စွာအကောင့်ထဲပေါ်မဲဆိုရင်ဘေးဒဏ်သင့်လူထုအားလုံးအတွက်တိတ်လူအပ်နေတဲ့စာနာမှုအကူအညီတွေပေးနိုင်ပါမယ်။ကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်ရေးလိုအပ်တဲ့အခြေအနေတွေဖန်တီးတာမှာမြန်မာနိုင်ငံကိုကူညီနိုင်ပါမယ်။ရခိုင်ပြည်နယ်မှာနေထိုင်သူအားလုံးရဲ့အကျိုးအတွက်ပြန်လည်ထူထောင်ရေးနဲ့ခံနိုင်ရည်ရှိမှုပေါ်အခြေခံတဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုထောက်ကူနိုင်ပါမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လကလေးကဆိုရင်ရခိုင်ပြည်နယ်ကအကြံဖက်အခြေအနေတွေကနေလွတ်ဖို့အတွက်ရိုဟင်ဂျာ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသကိုထွက်ပြေးသွားပါတယ်။အဲဒီမှာအရင်ကလေးကရိုဟင်ဂျာဒုက္ခသည်2သိန်းကျော်ရှိနေပြီးသားပါ။ဒါအပြင်ရခိုင်ပြည်နယ်မှာသာမကနိုင်ငံတော်ဝန်ပြည်ပခဒန်တင်ဒေသတွေမှာလူပေါင်း 8.3 သန်းနေထိုင်နေကြရပါတယ်။ဒီပြည်ပခနဲ့ဆက်ဆက်ဖြစ်လာတဲ့အိုးအိမ်ဆွန့်ထွက်ပြေးရမှုကြောင့်ကမ္ဘာမှာအကြီးအမားဆုံးလူသားဘေးဒုက္ခအကြမ်းတဲဖြစ်လာစေပါတယ်။ကမ္ဘာပေါ်မှာလူသားစာနာမှုအကူအညီအများဆုံးပေးနေတဲ့နိုင်ငံတစ်ခုအနေနဲ့အမေရိကန်ပြည်ထောင်စုဟာ2019ခုနှစ်ဩဂုတ်လမှာပြည်ပခပြည်ပခရဲကဆိုရင်ရခိုင်ကြက်တဲကိုတုံ့ပြန်လှုံ့ဆော်မှုအလူငွေဒေါ်လာ204သန်းနီးပါးထည့်ဝင်ထားပါတယ်။မြန်မာနိုင်ငံတွင်းမှာနဲ့နိုင်ငံပြင်ပမှာအိုးအိမ်စွန့်ထွက်ပြေးရသူတွေအတွက်အမေရိကန်လှူဒန်းတဲ့စာနာမှုအကူအညီဟာ2019ဘန်ဒါနှစ်အစကတည်းကဆိုရင်ဒေါ်လာတန်း300နီးပါးရှိနေပါပြီ။မြန်မာအစိုးရအနေနဲ့လှုံ့ဆော်မယ်လို့ပြောထားတာတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက် UNHCR, UNDP တို့နဲ့လက်တွဲလှုံ့ဆော်ဖို့နဲ့ကိုဗီယန်နဲ့ဥဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုကအားပေးတိုက်တွန်းပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အင်္ဂါနေ့နနေ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်တော့မှာပါ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ဒေသမှာအထောက်ထားမပါဘဲအမေရိကန်နိုင်ငံတွင်ဝင်ရောက်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့ခွဲပြီးတကွဲတပြားစီထိန်းသိမ်းထားတဲ့ကိစ္စအတွက်လူတွေဒေါသထွက်နေကြချိန်မှာပဲအမေရိကန်ပြည်ထောင်စုကရွှေ့ပြောင်းအခြေချသူတွေနေထိုင်ရာစခန်းမဟုတ်သလိုဒုက္ခသည်တွေလက်ခံထားရနေရာတစ်ခုလည်းမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရက်ဇနာဘုဂနာဟာတနင်္လာနေ့ကရခိုင်ပြည်နယ်စစ်တွေကိုရောက်ခဲ့ပြီးတနင်္လာနေ့မှာတော့မောင်နှောဒေသတွေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသကိုပါတောရောက်ခဲ့ပါတယ်။မစ္စဘုဂနာနဲ့အဖွဲ့အားတနင်္လာနေ့ညမှာပဲရန်ကုန်ကိုပြန်ခဲ့ပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးဆုံးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားဒေသမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေကိုကယ်ဆယ်ကူညီဖို့အရေးတကြီးလှုပ်ဆောင်ကြဖို့အတွက်ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မယွန်ကွန်ကင်တို့လာမယ့်ဇူလိုင်လ7ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းကိုတွားဖို့ရှိပါတယ်။အဖမ်းစီခံရိုက်တာသတင်းသမားနှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကို One World Media အဖွဲ့ကဆုချီးမြှင့်တယ်လို့အာရှဒေသတွင်းထုတ်ဝေသူများအဖွဲ့ကလည်းဆုချီးမြှင့်ခဲ့ပါတယ်။ယူနာဆန်ရနေကစားတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်မှာဆွေတင်ကတောင်ကိုရီးယားကိုတကိုးကိုမရှိနဲ့အနိုင်ရခဲ့ပါတယ်
။ဒေါက်ခင်မျိုးသက်ပါရှင်တရင်အချင်းချုပ်ကိုတင်ဆက်သွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.